မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ကမနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 40တို့ကနေထုတ်လွှင့်နေပါရှင်အခုဒုတိယပိုင်းနာရီဝက်မှာတော့နနေ့ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်တဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
Anybody who expects any major transformation of a society in all fields to proceed at the same
rate. ဥကြောင်သားရဲ့မျက်မှောက်ရေးရာတုံးသက်ချက်အစီအစဉ်ကိုစောင့်မျှော်နှาศင်ကြပါရှင်။ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့ကမ္ဘာမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားထားတဲ့ဆောင်းပါးတွေကိုကောက်နှုတ်တင်ပြမှာပါ။ဦးစံမိုးဝေကအစီအစဉ်တင်ဆက်ထားပါရရှင်။
ပထမဆုံးတင်ပြပေးမှာကတော့ commentary magazine မှာ Seth Mandel ရေးသားထားတဲ့ Why Obama Should Have Skipped Burma ဆိုတဲ့အတွေ့အမြင်အပေါ်ဆောင်းပါးဖြစ်ပါတယ်။သမ္မတ Obama ဟာအာရှတိုက်ကိုခီးလည်ရင်မြန်မာနိုင်ငံကိုရောက်ရှိသွားပါပြီ။မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးတိုးတက်မှုအခြေအနေတွေကိုအကဲဖြတ်ဖို့မြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံစကားပြောပါလိမ့်မယ်။တကယ်တော့ဒီခီးကိုသူမသွားသင့်ပါဘူးဆိုပြီးတော့အစချီရေးသားထားပါတယ်။အခုလိုမြန်မာပြည်ကိုတွားရောက်လိုက်တဲ့အတွက်မြန်မာနိုင်ငံအတွင်းလူနည်းစု Muslim Rohingya တွေအပေါ်ဖိနှိပ်ညှဉ်းပန်းပြီးတော့လူခွင့်ရေးဖောက်ဖျက်နေတဲ့လူရက်တွေကိုဖုံးဖိပေးလိုက်သလိုဖြစ်စီပါတယ်။ဒီခီးစဉ်ကိုဖျက်သိမ်းပစ်တဲ့စာသဖြင့်ရေးသားထားပါတယ်။မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကချမှတ်ထားတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေကိုလျှော့ပေါ်ပေးခဲ့ပြီးတဲ့နောက်ပိုင်းလွန်ခဲ့တဲ့နှစ်မြန်မာအစိုးရဟာလူနည်းစု Rohingya Muslim တွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေတိုးပြီးတော့လှုပ်လာနေတာတွေ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတည်ကြတဲ့ပြည်ပြင်ပြောင်းလဲမှုတစ်ခုကတော့ဒေါအောင်ဆန်းစုကြည်ကိုနေအင်ကျေချုပ်ကပြန်လွှတ်ပေးပြီးအခုဆိုရင်ပါလီမန်မှာနေရာရရှိထားတဲ့အခြေအနေပါနိုင်ငံသားရေးဝန်ကြီးဟယ်လာရီကလင်တန်နဲ့ဒုတိယကြိမ်ကြိုးပမ်းမှုမှာတန်တမာရေးအလှမ်းဝေးတဲ့မြန်မာနိုင်ငံနဲ့ဥပမာအစိုးရထိဆက်သွားပြီးတော့နိုင်ငံသားရေးမူဝါဒအောင်မြင်မှုတစ်ခုဆိုပြီးတော့ပြောလာခဲ့ပါတယ်လို့យေတာထားပါတယ်ဒေါအောင်ဆန်းစုကြည်ကဒါကိုသဘောပေါက်တယ်လို့တခြားအကြံပေးသူတွေကလည်းမြန်မာအစိုးရပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေရှော့ပေါက်ပေးတင်ရလားနိုင်ငံတကာအတိုင်းအဝန်ရဲ့အတိအမှတ်ပြုမှုကိုတကယ်ပဲရသင့်ပြီလားဆိုတာကိုသတိရှိရှိနဲ့တေချာအောင်လုပ်ဖို့ပြောဆိုခဲ့ကြပါတယ်တဲ့။ဥပမာအစိုးရဟာကစားကွက်ထဲကိုဝင်သွားတယ်လို့យေတာထားပါတယ်။မြန်မာနိုင်ငံမှာတိုးတက်မှုတချို့ရှိတယ်ဆိုတာမေးခွန်းထုတ်เสียမလို့တဲ့ကိစ္စလို့လည်းဆိုပါတယ်။မြန်မာခေါင်းဆောင်တွေအထူးသဖြင့်သမ္မတဦးသိန်းစိန်ဟာအမေရိကန်နဲ့အမေရိကန်ရဲ့ဥရောပမိတ်ဖက်နိုင်ငံတွေဟာအရေးယူဒဏ်ခတ်ပိတ်ဆို့မှုတွေရှော့ပေါက်ပေးလိုက်ပြီးပြီဆိုရင်နောက်တစ်ခါပြန်ပြီးတော့အရေးယူမှုတွေလုပ်ဖို့ဆိုတာတိတ်မလွယ်ဘူးဆိုတာကောင်းကောင်းသိထားတယ်လို့ထောက်ပြយေတာထားပါတယ်။အပြည့်စုံကို commentary online magazine မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်ပြီးတင်ပြပေးမှာကတော့ The Guardian သတင်းစာပါဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးစနစ်ကနေအသွင်ကူးပြောင်းမှုပြုလုပ်နေတာဟာပြောင်းကာစအချိန်ကအများမျှော်လင့်ထားသလောက်တိုးတက်မှုတွေဟာမြန်မြန်ဆန်ဆန်ဖြစ်ပေါ်လာခြင်းမရှိတဲ့အပြင်တချို့နေရာတွေမှာဆိုပြုပြင်ပြောင်းလဲရေးကနှေးကွေးနေတာတွေ့ရပြီးတချို့နေရာတွေမှာတော့အနောက်တောင်ပြန်ပြီးရောက်နေပါတယ်လို့သမ္မတဥပမာကတွဲဆောင်မင်းမြတ်မှုပြုလုပ်ရမှာပြောဆိုကြောင်းအစချေရေးသားထားပါတယ်။နိုင်ငံရေးနဲ့စီးပွားရေးမျက်နှာစာတွေမှာတိုးတက်မှုတွေအနှဲငယ်ရှိပေမဲ့တခြားနယ်ပယ်တွေမှာတော့ပြုပြင်ပြောင်းလဲရေးဟာနှေးကွေးနေပြီးနောက်ပြန်သွားနေတာပါတွေ့ရတယ်လို့ AR Magazine နဲ့တွဲဆောင်မင်းမြတ်ကမှသမ္မတကပြောဆိုခဲ့တာပါ။အထူးသဖြင့်ဆိုရင်တော့စာနယ်ဇင်းလွတ်လပ်ခွင့်တွေအပေါ်မှာထိန်းချုပ်ကန့်သတ်မှုတွေလုပ်နေတာလူနည်းစု Rohingya Muslim တွေပေါ်မှာဖိနှိပ်ဆက်ဆံနေတာလူနည်းစုတိုင်းရင်းသားဒေသတွေမှာတရားလက်လွတ်တပ်ဖြတ်မှုတွေအဓမ္မပြုကျင့်မှုတွေနဲ့အရင်းအဓမ္မခိုင်းစေမှုတွေပါဝင်အခြေခံလူခွင့်ချိုးဖောက်မှုတွေရှိနေတယ်လို့သမရကထောက်ပြလိုက်တာပါ။ရှစ်နှစ်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြည်သူအလုံးရဲ့လူဝင်ဆန္ဒတွေကိုထင်ရှားနိုင်တဲ့ကိုစားပြုနိုင်စွမ်းရှိတဲ့ဒီမိုကရေစီကိုဖော်ဆောင်နိုင်ဖို့အလွန်အရေးကြီးကြောင်းနဲ့ဒီရွေးကောက်ပွဲဟာအမေရိကန်အနေနဲ့မြန်မာနိုင်ငံနဲ့ရှေ့ဆက်ပြီးသွားမယ်ဆက်ဆံရေးအတွက်အဆုံးဖြတ်ပေးမယ်ရွေးကောက်ပွဲဖြစ်ပါတယ်လို့သမ္မတဥပမာကပြောကြားကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်အစုံကိုတော့ theguardian.com မှာဖတ်ရှုနိုင်ပါတယ
်။ပရာရှမခ်နာမြန်မာနိုင်ငံဟာအာဆီယံအသင်းကြီးရဲ့ဥက္ကဋ္ဌရာထူးကိုတနှစ်တာထမ်းဆောင်ပြီးမြောက်ခဲ့ပြီဖြစ်ပါတယ်။ဒီတာဝန်ကိုထမ်းဆောင်စဉ်ဘယ်တိုင်းတတိအောင်မြင်မှုရရှိနိုင်ခဲ့ပါသလဲ။မြမအေးမြမဂုံသိခါတိုးမြင့်ကြီးပွားအောင်မြမအစိုးရအနေနဲ့ဘလောက်ထိဆောင်ရွက်နိုင်ခဲ့ပါသလဲတိမ်ဆောင်ရွေးမှားမှုတွေကဘယ်နေရာမှာရှိခဲ့သလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@vnews.com ဖြစ်ပါတယ် တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရစေခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ
် VOA မြန်မာပိုင်းကနေတိုက်ရိုက်လေလိုက်အစီအစဉ်တွေကိုစနေညနဲ့အင်္ဂါနေ့ညတွေမှာတင်ဆက်နေပါရရှင်အခုတော့ဥကျော်စန္တာရဲ့မျက်မှောက်ရေးရာတုံသက်ချက်အစီအစဉ်ကိုထုတ်လင်းမှာပါဟုတ်ကဲ့ပါရှင်အခုဒီဥကျော်စန္တာရဲ့မျက်မှောက်ရေးရာတုံသက်ချက်အစီအစဉ်ကိုမထုတ်လွှင့်ခင်မှာနနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပါဒေါ်လာလာတန်းကနေပြီးတော့ထုတ်လင်းမှာပါရှင
်ဒီကိမနေတင်ပြမယ် EDM အတုံးကတော
့ suit yourself
ဖြစ်ပါတယ်စာလုံးပေါင်းကSUIT suit ကဒီနေရာမှာကြိယာဖြစ်သုံးထားပြီးတင့်တော်ရာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး YOUR SELF yourself ကတင့်တွေ့တင့်နဲ့ပတ်သက်တာဆိုတော့ squid ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွေ့တင့်တော်ရာကြည့်လို့ပေါ့ idiom ဆိုတဲ့ device အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါမင်းတဘောမင်းလို့ခြင်းနာလို့မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လို့ပေါ့လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်. I don't trust your friend Tom. But if you want to lend him money, suit yourself.
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်တို့စိတ်မချဘူးဗျာ။ဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ့လို့ဒိဗေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်.
I don't trust your friend Tom. But if you want to lend him money, suit yourself.
လူတူကသူသဘောနဲ့သူလှုပ်ချင်နေသူကောင်းနေထင်တာကိုသူလှုပ်မယ်ဆိုရင် EDM အသုံးရသူ့ကိုဘယ်လိုပြောမလဲ
suit yourself
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လာလတန်ရဲ့ American EDM အသုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်အခုတော့ဥကျော်စန္တာရဲ့မျက်မှောက်ရေးရာတုံသက်ချက်အစီအစဉ်ကိုထုတ်လင်းပါပါမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးရပ်တန့်နေတဲ့အမေရိကန်အစိုးရကလည်းမြန်မာနိုင်ငံအပေါ်အကောင်းမြင်လွန်းတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်တာဟာလက်ရှိအခြေအနေနဲ့ပတ်သက်ပြီးသူ့အနေနဲ့မကျေနပ်စရာကြုံတွေ့နေရလို့ဖြစ်မယ်လို့မြမအရေးကျွမ်းကျင်သူပမောခဒေးဗစ်စတိုင်းဘတ်ကတုံသက်လိုက်ပါတယ်ဥကျော်စန္တာကဆက်သွယ်မေးမြန်းထားတာပါရှင်
မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးဟာရှေ့ကိုလည်းမတွေ့ဘူးနောက်ကိုလည်းမဆွဘူးဒါပေမဲ့ရပ်တန့်နေတယ်လို့မကြသေးခင်ကဒေါအောင်ဆန်းစုကြည်ကပြောကြလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပါမခစတိုင်ဘတ်ဘာပြောလို့ပါလဲခင်ဗျာ
Anybody who expects any major transformation of a society in all fields to proceed at the same rate at the same time without stops and starts and ups and downs is not being realistic
ပြည်ပြောင်းလဲဖြစ်စဉ်တရားဟာအတွန်းဆုတ်အတက်ကြမရှိဘဲနဲ့ဘက်စုံတပြိုင်နက်တည်းတိုးတက်နေမယ်လို့မျှော်လင့်ခြင်းဟာလက်တွေ့မကျနိုင်ပါဘူးတိုးတက်တဲ့အခါတိုးတက်တယ်ဆုတ်တဲ့အခါဆုတ်မြဲရှိတတ်မြဲပါပြည်ပြည်ရေးကိုစန့်ကျင်မှအကျိုးရှိမယ်ဆိုတဲ့အစိတ်ပိုင်းတွေလည်းရှိနိုင်ပါတယ်ဒါကြောင့်မို့တချို့ကဏ္ဍတွေမှာရပ်ဆိုင်းနေတဲ့ဆိုတဲ့အတွက်တခြားကဏ္ဍတွေရှင့်တူဘူးလို့ဆိုလို့ရမရောက်ပါဘူးညှဉ်းညူနေတာထက်တိုးတက်အောင်လုပ်ဖို့ကပိုအရေးကြီးပါတယ
်တချို့ကဏ္ဍတွေမှာရပ်ဆိုင်းနေတယ်ဆိုတာကိုလက်ခံရဆိုရင်
Well, she thinks what has stalled is reform of the Constitution, not only for the presidency or vice presidency, but also for the 25%.
For example, Pinsie Kisa, now Tamara Yi Chenda Maka, Sitaka Nasenga, Yaganu Yutare Kisa, the Chalu Nezu Dui, Kuban Ochomu, Pupiame Kisa, Darigu Pure Lutimare. Now, Bureau Sibai Nepata Bureau, Pubio Kamone, Winchin, Pandi Bibu Kisa.မီဒီယာလူလက်ခွင့်ပြဿနာအောက်ခြေစစ်ဘုတ်တချို့ကသူတို့ဒေတာမှာသူတို့ထင်တယ်လို့လုပ်လို့ရတယ်လို့ထင်နေသေးတဲ့ကိစ္စဒါတွေကရပ်ဆိုင်းနေသေးတဲ့ကိစ္စပါကျွန်တော်လည်းဒါကိုသဘောတူပါတယ
်အခုအခါမှာအမေရိကန်ပြည်ထောင်စုကဥပဒေပြုအမတ်တချို့ကဥပမာရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်ပြင်ဖို့တောင်းဆိုနေကြပါတယ်သူတို့ဟာအမေရိကန်လွှတ်တော်နှစ်ရက်လုံးမှာလူများစုဖြစ်လာကြပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့American ရဲ့မြန်မာနိုင်ငံဆရာမူဟာရကိုဘယ်လိုရိုက်ခတ်စေမယ်လို့ထင်ပါတယ်ခင်ဗျာ
Well certainly could because Senator Mitch McConnell who will be the leader of the Senate has been most anti-military maybe of any of the senators
ဖြစ်နိုင်ပါတယ်ဒီအထက်လွှတ်တော်လူများစုခေါင်းဆောင်စီနီတာမစ်မက်ကနဲဟာဆိုလို့ရှိရင်တခြားအမတ်တွေတက်ပို့ပြီးတော့စစ်ဆူရကိုပြင်းပြထန်ထန်ဆန့်ကျင်သူဖြစ်ပါတယ်ဒါဟာအရေးကြီးပါတယ်သမ္မတဥပမာကအခုခါမှာဒီစီနီတာမစ်မက်ကနဲကိုမြမအရေးအတွက်သာမကတခြားအရေးတွေအတွက်လည်းပို့ပြီးတော့လိုအပ်လာပါတယ်ဒါကြောင့်မို့မြမပြည်ဆိုင်ရာမူဝါဒကိုထိခိုက်နိုင်ပါတယ်စောင့်ကြည့်ရမှာပါဒေါ်ဆန်းစုကြည်သမ္မတဖြစ်ခွင့်မရှိရင်စစ်တပ်ကိုရက်သားလက်အောက်မထားနိုင်ရင်မြမကိုအကူအညီရပ်ဆိုင်းဖို့အစိုးတင်ခဲ့ကြတာရှိပါတယ်အခုဖွဲ့စည်းပုံကစစ်တပ်အာဏာမြဲဖို့ဆွဲထားတဲ့ဥပဒေပါစစ်တပ်နဲ့ရပ်သားနိုင်ငံသမားတွေယုံကြည်မှုတည်ဆောက်နိုင်မှဒါဖြစ်လာနိုင်မှာပါအခုယုံကြည်မှုမရှိကြသေးပါဘူးအချိန်ယူရပါလိမ့်မယ
်အမေရိကန်လွှတ်တော်အမတ်တချို့ကဆိုလို့ရှိရင်အမေရိကန်စစ်တပ်နဲ့မြန်မာစစ်တပ်ရဲ့ဆက်သွယ်မဲ့ကိစ္စကိုတောင်မှဆက်မလုပ်ဖို့တောင်းဆိုနေရတာကြားပါခင်ဗျာ
Let me explain. If you have somebody who you think has committed a crime and you put him in jail, do you wait till the person gets out of jail to try and retrain that person or do you try and retrain them while they're still in jail
ကျွန်တော်ပြောမယ်ဗျဒီလူတယောက်ရာဇဝတ်မှုကျူးလွန်လို့ထောင်ချထားရဲဆိုပါစို့ဒီလူကိုပြန်လဲပြုပြင်ဖို့အတွက်ထောင်ငှားလွတ်တဲ့အထိစောင့်နေမလားထောင်ချနေစဲမှာပဲပြုပြင်သွားမလားဆိုတာပါမြန်မာစစ်တပ်နဲ့ဆက်ဆံရေးဆိုတာကလည်းအခုချိန်မှာစတင်ပြုလုပ်ခြင်းအဖြစ်သူတို့နိုင်ထက်စီးနင်းလုပ်မဲ့လူသက်လက်နက်တွေမပေးဘဲနဲ့တခြားဘက်တွေမှာလေ့ကျင့်ပေးနိုင်တာတွေအများကြီးရှိပါတယ်လူခွင့်ရေးကိစ္စတွေတရားဥပဒေစိုးမိုးရေးကိစ္စအကြမ်းတအားမှုထင်းသိမ်းရေးကိစ္စတွေကိုလေ့ကျင့်ကူညီနိုင်ပါတယ်စစ်တပ်ရောရဲတပ်ဖွဲ့ကိုပါဒီကိစ္စအတွက်လေ့ကျင့်ပေးနိုင်ပါတယ
်အမေရိကန်မှာသမကကဘာမှာပါသိပြီးတော့လူသူလေးစားအထင်ကြီးတဲ့ Harvard တက္ကသိုလ်ကြီးကပညာရှင်တွေကအစည်းအဝေးခန်းစားတစ်ခုဒေတာထုတ်ပြန်ခဲ့ကြပါတယ်အဲ့ဒီထဲမှာမြန်မာစစ်တပ်ကဗိုလ်ချုပ်ကြီး၃ယောက်စစ်ဗိုလ်ချုပ်၃ယောက်ဟာဆရာဇဝမှုတွေလူသားစုအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေလည်းကျူးလွန်ခဲ့တယ်လို့ဖော်ပြထားတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC ကိုတင်နိုင်တဲ့အထောက်အထားတောင်သူတို့မှရှိတယ်လို့ဆိုပါရယ်ဆိုတော့ဒီတွေ့ရှိချက်ဟာဒီစီရင်ခံစားဟာဥပမာအစိုးရရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့သဘောထားပေါ်တစုံတရာရက်ခတ်မှုရှိနေမှာလားခင်ဗျာဥပမာကဒီကိစ္စကိုပံ့ပိုးပေးမလားသူတို့မဟုတ
် I don't know what the official American position will be and of course I don't know anything about this evidence I know that there was this report that you just mentioned from Harvard professors.
ဒီကိစ္စပေါ်မှာ American ဆိုးရရဲ့တည်ဝင်ရည်တည်ချက်ကိုတော့ကျွန်တော်မသိပါဘူး။ဒီစစ်ဗိုလ်တွေပြမှုကျူးလွန်နေဆိုတာနဲ့ပတ်သက်တဲ့အထောက်အထားလည်းကျွန်တော်မှမရှိပါဘူး။ Harvard ပမောခရီရဲ့အစီအစဉ်စာကိုကျွန်တော်တွေ့ပါတယ်။ကျွန်တော်အမြင်ပြောရရင်တော့ American ဆိုးရဟာလူခွင့်ရေးကိုအထူးစိတ်ဝင်စားပါတယ်။လူခွင့်ရေးကိစ္စဟာ American ရဲ့နိုင်ငံတကာဆက်ဆံရေးကြော်ယူမူဝါဒပါ။အဲ့ဒီမူဝါဒကိုပြည်သူလူထုရဲ့အကျိုး American ပြည်ထောင်စုအကျိုးကိုငဲ့ကွက်ပြီးတော့တခြားအချက်တွေနဲ့ထိနှိရပါတယ်အစိုးရတက်ကူပြုပြင်ပြောင်းလဲစေခြင်းနဲ့အာဏာလက်ရှိတဲ့ကတချို့ကိုယာလူဆွတ်လွတ်စေခြင်းနဲ့ဆိုရင်ထောင်ချမယ်ဆိုပြီးတော့ချင်းချောက်တင်းပါမလားမှတ်မိပါလိမ့်မယ်ဒီ1990ပြည့်ရွေးကောက်ပွဲအပြီးမှာဗိုလ်မှူးကြီးကြည်မောင်ကနှုတ်ရပတ်ခုံရုံမျိုးမရှိနိုင်ပါဘူးလို့ပြောတာပါဒါကြောင့်မှစစ်ဗိုလ်ချုပ်တွေကကြောက်လန့်သွားတယ်လို့ထင်ပါတယ်အဲ့ဒီရွေးကောက်ပွဲရလဒ်ကိုပြစ်ပယ်လိုက်ဖို့စဉ်းစားတဲ့နေရာမှာဒါဟာလည်းအချက်တစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်နိုင်ငံတကာခုံရုံတင်ခံရမှာသူတို့ကြောက်ပါတယ်နောက်တစ်ခုကဒီစစ်ဗိုလ်ချုပ်တွေပြည်ပကိုထွက်ကြမှာလည်းမဟုတ်ပါဘူး။အာဆီယံနိုင်ငံတွေကလည်းသူတို့ကိုအရေးယူဖို့လှုပ်တာဟာတည်တွင်းရေးဝင်ဆွတ်တယ်လို့ပဲပြောကြမှာပါ။ချီလီကိစ္စနဲ့မတူပါဘူး။ဟုတ်ပါတယ်ကျွန်တော်တို့ကလူခွင့်ကိုအလေးထားပါတယ်။ဒါပေမဲ့လက်တွေ့အကျပ်အတည်းနဲ့ပြန်နှိပ်ရပါလိမ့်မယ်
။နောက်ဒေါ်အောင်ဆန်းစုကြည်ပြောတာကိုပြန်ကောက်ရမယ်ဆိုရင်သူကပြောပါတယ်အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာအကောင့်မြင်လွန်းတယ်လို့ဆိုပါတယ်။တကယ်တော့ဒါဟာသူပထမဦးဆုံးပြောတာမဟုတ်ပါဘူးဒီကိစ္စကိုဒါပေမဲ့လည်းဒီတစ်ကြိမ်ပြောတာဟာအပြင်းထန်ဆုံးအကျယ်လောင်ဆုံးပြောတယ်လို့ထင်ပါတယ်ဆရာကြီးဘာပြန်ပြောချင်ပါလဲ
Well she has felt that for a long time she has been reluctant I believe in many aspects of the United States she did not want
ဒါမျိုးသူပြောခဲ့တာကြားပါပြီအမေရိကန်နဲ့ပတ်သက်ပြီးတော့သူတုံ့နှိမ့်စေချင်တာတွေရှိပါတယ်သမ္မတဥပမာမြန်မာနိုင်ငံကိုပထမဆုံးကြိမ်သွားတော့ကလည်းသူကမသွားစေချင်ခဲ့ပါဘူးဒီဟာကိုအထောက်အထားတွေနဲ့တကွတက်တည်မပြနိုင်ပြီမဲ့ကျွန်တော်ကဒီလိုပဲယုံကြည်ပါတယ်ဒီကိစ္စဟာဝါရှင်တန်အတိုင်းဝိုင်းမှာကောလာဟာရာတွေရှိခဲ့ပါတယ်ဒါပေမဲ့ဒီခီးဟာသူ့အတွက်ရောမြန်မာပြည်သူတွေအတွက်ပါအကျိုးရှိမယ်ဆိုတာသူသဘောပေါက်ခဲ့ပါတယ်အခုလည်းသူဟာတင်းမာလာတယ်ဖြစ်ထွန်းလာတဲ့ရလဒ်တွေကိုသူစိတ်ပြက်လာတယ်လို့ကျွန်တော်ထင်ပါတယ်သူဒီသမ္မတဓမ္မမဟုတ်ဒုတိယသမ္မတဖြစ်ရေးကိုလောဆော်တာတွေလည်းလုပ်လာတဲ့အတွက်နိုင်ငံတကာပုံရိပ်နည်းနည်းကျဆင်းလာတာတွေလည်းတွေ့နေရပါတယ်ကျွန်တော်ရင်ကရေးခဲ့ပူပါတယ်ဒေါ်ဆန်းစုကြည်မှာဩဇာရှိတယ် moral authority ရှိတယ်စစ်တပ်မှာအာဏာရှိတယ် power ရှိတယ်လို့သမ္မတဖြစ်ရေးလောဆော်မှုကြောင့်အခုခါမှာဩဇာမှိမ့်မိန်လာတယ်လို့ကျွန်တော်ထင်ပါတယ်သူဟာနိုင်ငံရေးသမားပါနိုင်ငံရေးကစားကွက်ဆင်နိုင်ပါတယ်မွတ်စလင်ပြည်ထနာတခြားပြည်ထနာတွေနဲ့နိုင်ငံရေးကစားနေပါတယ်နိုင်ငံရေးသမားဆိုတာဒါတွေလုပ်လို့ရပါတယ်ဒါပေမဲ့တိတ်ခါကိုထိခိုက်ပါတယ်
ဆိုတော့သမနာအိုဘားမားပထမဆုံးလာမဲ့ခရီးကိုဒေါအောင်ဆန်းစုကြီးကမကြိုးစုံခဲ့ဘူးမလာစီခြင်းခဲ့ဘူးဆိုတော့သမနာအိုဘားမားအခုသွားတဲ့ခရီးကိုကြတော့ဒေါအောင်ဆန်းစုကြီးကကြိုးစုံတယ်ထင်ပါသလားဒီခရီးစဉ်ကတော့ဘယ်လိုရလဒ်တွေပေါ်ထွက်လာမယ်လို့ထင်ပါလဲခင်ဗျာ
I think President Obama will make sure that he talks to President Thein Sein about the Rohingya issue.He will talk about free and fair.
တမရဥပမာဟာရိုဟင်ဂျာကိစ္စယူကောက်ပွဲကိစ္စတွေကိုတမရဥသိန်းစိန်နဲ့ပြောလိမ့်မယ်ထင်ပါတယ်။တိုင်းသားပြည်ထောင်တွေကိုအမြန်ဆုံးဖြည့်ရှင်းဖို့လည်းပြောလိမ့်မယ်ထင်ပါတယ်။တမရဥသိန်းစိန်ကလည်းဒါကိုဖြည့်ရှင်းဖို့လိုလားတယ်ဆိုတာသိကြပါတယ်။အပြစ်ခက်ရစေးကင်တွေ့နေတာအတော်ကြာခဲ့ပါပြီ။အမေရိကန်ကဒါရီအတွက်ထပ်ပြီးတော့ဖိအားပေးနေလေမြမပြည်တွင်းရေးအခြေအနေတွေပေါ်မှာအများကြီးမူတည်နေတာပါ။ဒီနှစ်မေလတုန်းကဒီ West Point စစ်တပ်ကတူမှာတမရဥပမာပြောသွားတာမှတ်မိပါလိမ့်မယ်။အဲ့မှာသူဟာမြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်ပြီးတော့အမှတ်ယူလွန်တယ်လို့ကျွန်တော်ထင်ပါတယ်။တိုးတက်မှုတွေနဲ့ပတ်သက်လို့ဒါဟာမှောင်ယွင်းမှုတရပဲလို့ကျွန်တော်ထင်ပါတယ်။အမေရိကန်ရဲ့လွှမ်းမိုးမှုကိုပုံကြီးချဲ့သွားပါတယ်။တကယ်တော့မြန်မာပြည်မြန်မာလူထုကောင်းစားရေးအတွက်အပြောင်းလဲလုပ်ရမယ်ဆိုတာတိုင်းပြည်ခေါင်းဆောင်တွေကောင်းကောင်းကြီးသဘောပေါက်ပါတယ်။အားထုတ်နေကြပါတယ
်။ဒါကိုတချို့ကဘယ်လိုပြောကြသလဲဆိုတော့အိုဘားမားအစိုးရဟာနိုင်ငံခြားရေးမူဝါဒမှာအောင်မြင်မှုဆိုလို့မြန်မာတနိုင်ငံနဲ့ရှိတယ်မြန်မာတနိုင်ငံတည်းပဲပြစရာရှိတယ်လို့ဆိုကြပါတယ်ဒါကြောင့်ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေမြန်မာနိုင်ငံမှာတကယ်တမ်းပြောင်းလဲမှုတွေဖြစ်ထွန်းနေသည်ဖြစ်စေမဖြစ်ထွန်းသည်ဖြစ်စေဇွတ်မိတ်ပြီးတော့မြန်မာပြည်ကိုပင့်တင်ပင်နေတယ်မြောက်ပင်နေတယ်လို့ဝေဖန်ကြပါတယ်ခင်ဗျာ
That is true in a sense that in East Asia let us say that the situation and improvement in relations in Burma have been the only success story because
ဒါမှတ်ပါတယ်တနည်းအားဖြင့်တော့မြန်မာနိုင်ငံနဲ့ဆက်ဆံရေးအခြေအနေတွေတိုးတက်ကောင်းမွန်မှုဟာတခုတည်းသောအောင်မြင်မှုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုဟာမြန်မာနဲ့ဆက်ဆံရေးအပေါ်မူတည်ပြီးတော့ဖြစ်ထွန်းလာပါတယ်။အရင်တုန်းကအမေရိကန်ကဒီအာဆီယံနဲ့ချစ်ကြည်ရေးစာချုပ်လက်မှတ်မထိုးခဲ့တာဟာ1999ဇူလိုင်လမှာဒီမြန်မာနိုင်ငံအာဆီယံကိုဝင်လာလို့ဖြစ်ပါတယ်။နောက်မြန်မာနဲ့ဆက်ဆံရေးကောင်းလာတော့မှအာဆီယံနဲ့ချစ်ကြည်ရေးစာချုပ်လက်မှတ်ထိုးမယ်လို့နိုင်ငံရေးဝန်ကြီးဟီလာရီကလင်တန်ကကြေညာခဲ့ပါတယ်။ဒါကြောင့်လည်းပဲမြန်မာနိုင်ငံဟာအိုဘားမားအစိုးရအတွက်အရှိအရှာမှာတခုတည်းသောပထမဆုံးသောအောင်မြင်မှုလို့ဆိုနိုင်ပါတယ်
။အဲ့လို့ဆိုရင်ဒီလိုဆိုနိုင်တဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလူခွင့်ရေးကိစ္စတွေကိုဘေးဖယ်ပြီးတော့ဇွတ်ထောက်ခံနေရလို့ဆိုတာမှန်တယ်ပေါ့ခင်ဗျာ
။ No no I don't think he's not paying attention. I think the US government is paying attention.
မဟုတ်ပါဘူးဗျာ။လူခွင့်ရေးကိစ္စကိုဂရုမစိုက်တာမဟုတ်ပါဘူး။ဂရုစိုက်ပါတယ်။ Balance ဖြစ်အောင်ထင်းကြီးပြီးတယ်လို့ပဲဆိုရမှာပါ။ခင်ဗျားသိတဲ့အတိုင်းပဲကျွန်တော်ဟာအစိုးရအရာရှိမဟုတ်ပါဘူး။ကျွန်တော်ပြောတာကလည်းအစိုးရရဲ့တည်ဝင်သဘောထားလို့မယူဆတင်ပါဘူးကျွန်တော်ခန်းစားရတာကတော့ဒီပြည်ပြင်ပြောင်းလဲမှုကိုအားပေးဖို့လူအပ်ချက်နဲ့လူခွင့်ရေးအခြေအနေစရာတွေကောင်းမွန်ဖို့ထင်းကြီးပေးနေတယ်ဆိုတာပဲဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပြရစေခင်ဗျာဆိုတော့သမ္မတဥပမာကမြန်မာနိုင်ငံကိုဒီလိုဖိအားတွေပေးနေတယ်တိုက်တွန်းနေတယ်ဆိုတဲ့နေရာမှာအခုနောက်ဆုံးဒေါအောင်ဆန်းစုကြည်သမ္မတမဖြစ်နိုင်အောင်ကန့်သတ်ထားတဲ့ကိစ္စတွေကိုဖယ်ရှားပေးဖို့ရောဒီသမ္မတဥသိန်းစင်နဲ့ဒီထားတွေ့ရင်ဖိအားပေးလိမ့်မယ်တောင်းဆိုပြောကြလိမ့်မယ်လို့ထင်ပါလားခင်ဗျာ
Well, I think he has said that they would like to see that happen. The British Prime Minister has already said that.
ဒါကိုသူပြောနေကြတယ်ထင်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကလည်းဒါကိုလူသိရှင်ကြားပြောထားပြီးပါပြီ
။ဟုတ်ကဲ့ဒီတစ်ချိန်မှာသမ္မတဥပမာကြတော့ခင်ဗျာ
။ He may well say it, but at the same time, the Burmese, as I indicated earlier to you, has already refused the vice presidency to a person whose daughter was
သူပြောပါလိမ့်မယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်အရင်ပြောခဲ့သလိုပဲမြန်မာနိုင်ငံမှာဒုတိယသမ္မတခန့်အပ်တဲ့လူတယောက်ကိုသူ့ရဲ့သားသမီးဩစတြေးလျနိုင်ငံသားဖြစ်လို့ဆိုပြီးတော့ငင်းဆန်ခဲ့ပူးပါတယ်ဒါကနမူနာရှိပြီးသားပါတခါဗိုလ်ချုပ်ကြီးခင်ညွတ်လည်းအတွင်းမှူးတစ်ဖြစ်တော့ကသူ့ရဲ့သားကိုစင်ကာပူအမျိုးသမီးလက်ထပ်လို့ဆိုပြီးတော့လူသိရှင်ကြားအမွေဖြတ်ကြီးညာခဲ့ပါတယ်ဒါကိုအမေရိကန်အစိုးရမေ့လျော့နေပါတယ်ဖွဲ့စည်းပုံဟာဒေါ်ဆန်းစုကြည်သမ္မတမဖြစ်အောင်တမင်ရေးထားတယ်ဆိုတာမှန်ပါတယ်ဒါပေမဲ့လည်းအစိုးရကဒီချက်ကိုဒီဇိုင်းမမတ်လုပ်ခဲ့တာလည်းရှိပါတယ
်ဦးချော်စန္ဒာရဲ့မျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်ပါရှင်ဗုဒ္ဓဘုနေ့ညပိုင်းနဲ့ကြာသပတေးနေ့နေ့နဲ့ခင်းအစီအစဉ်တွေမှာထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုနားဆင်ရမှာပါခုတစ်ပတ်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့အနာဂတ်အရေးနဲ့ပတ်သက်လို့ခက်ခဲတဲ့ရွေးချယ်မှုတွေအတွက်ပြင်ဆင်ထားတဲ့အချက်တွေနဲ့ပတ်သက်ပြီးကိုလံဘီယာတက္ကသိုလ်ကသုတေသနပညာရှင်ဒေါက်တာထေးမင်းလိုင်ရဲ့ယုံကြည်ရာကိုနားဆင်ရမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်အ အကျွန်တော်အနေနဲ့ပေါ့လေမြန်မာလူတို့မြန်မာလူငယ်တွေအနေနဲ့အထူးသဖြင့်မြန်မာလူငယ်တွေအနေနဲ့ပေါ့ဝေဖန်ပိုင်းချနိုင်တဲ့ဒီအတက်ပေါ့နော် critical thinking လို့ခေါ်တာပေါ့အဲ့ဒါကိုပို့ပြီးတော့လိုအပ်တယ်လို့ယုံကြည်ပါတယ်ဒီကျွန်တော်တို့မှာကျွန်တော်တို့နိုင်ငံရဲ့ပညာရေးအခြေအနေရပေါ့ကျွန်တော်တို့လူငယ်တွေကိုဒီ critical thinking ဒီကိုဝေဖန်ပိုင်းချနိုင်တဲ့အခြေချင်းကိုကျွန်တော်တို့ပညာရေးမှာကျောင်းသားတွေကိုသင်မပေးလိုက်နိုင်ပါဘူးအဲ့ဒီတော့ကျွန်တော်တို့လူမျိုးတွေဟာယုံလွယ်တဲ့လူမျိုးတွေဖြစ်နေတယ်အဥပမာပေါ့နော်ဒီအနောက်နိုင်ငံမှာဒီ Nobel ဆုရတဲ့ဒီဆေးသိပ္ပံပညာရှင်တွေနဲ့ဒေါ်လာတန်ပေါင်းများစွာကုန်ကြခန့်တာတော့မှကုလို့မရသေးတဲ့ IDS ယောဂလိုဟာမျိုးကိုပမာပြီမှာလောက်တင်ရကကုပေးတယ်ဆိုလဲကျွန်တော်တို့ကယုံလိုက်ကြတာပဲပေါ့အဲရန်ကုန်မြို့ထက်မှာရှိတဲ့ခေါင်းလောင်းညိုနဂါးတွေပူဇော်နေလို့ဆေးလို့မရဘူးဆိုလဲကျွန်တော်တို့ကတော့ယုံလိုက်ကြတာပဲပေါ့နော်အဲ့ဒါပါဖြစ်လို့လေဆိုတော့ကျွန်တော်တို့ဒီမှာဒီဝေဖန်ပိုင်းကြနိုင်တဲ့ဒီ critical thinking ဆိုတဲ့ skill ကိုလုံလုံလောက်လောက်သင်ယူခဲ့ရလို့ပေါ့နော်ဒီ critical thinking skill ကဒီခုပေါ့နော်တိုးတက်လာတဲ့ဒီကမ္ဘာကြီးမှာသင်စရာယူစရာအားလဲစရာတွေအများကြီးတော့ရှိပါတယ်ဆိုလူတိုင်းကအကုန်လုံးတော့စွမ်းကျင်စာနဲ့သိနိုင်တဲ့အခြေအနေတော့မရှိဘူးပေါ့ဒါပေမဲ့ကျွန်တော်တို့မှာပါရှိဖို့လိုအပ်လဲဆိုရင်တော့ကိုကြားလာတာတွေကိုဖတ်ရတာတွေသူများဖြစ်လာရတကယ်ဟုတ်နိုင်မဟုတ်နိုင်ဆိုတာကိုဝေဖန်ပိုင်းကြနိုင်တဲ့အသည့်တစ်ခုပဲရှိဖို့လိုပါတယ်တော်တာကိုချစ်ချင်းမယုံမနဲ့အော်ဒါဖြစ်နိုင်လားမဖြစ်နိုင်လားဆိုတာကိုဆက်ပြီးတော့လေ့လာနိုင်တဲ့အရေးချင်းရှိဖို့လိုပါတယ်။အဲ့ဒီအရေးချင်းကဘာအတွက်လဲရေးကြည့်လဲဆိုတော့ကျွန်တော်တို့ကိုယ်ပိုင်လူတွေရဲ့ဘဝအတွက်တင်မကဘဲနဲ့နိုင်ငံအတွက်လဲရေးကြည့်ရလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံနေနဲ့အခုလိုပြည်နေတောင်းလဲနေကာလဒီဒီမိုကရေစီနိုင်ငံကိုတွားနေတဲ့ကာလမှာဒီရွေးကောက်ပွဲတွေမှာဒီလူလူတွေနဲ့ပါဝင်နိုင်မယ့်အခြေအနေရောက်လာပြီ။ဒီမူရွေးကောက်ပွဲတွေမှာသူပြောရဆုံးဖြတ်ချက်ကနိုင်ငံတနိုင်ငံရဲ့ဒီအနာဂတ်ကိုဆုံးဖြတ်နိုင်တဲ့အခြေအနေဒီမှာရောက်လာပါတယ်ဒီတော့လူတစ်ယောက်စီရဲ့ဆုံးဖြတ်ချက်ကလည်းအရန်ကိုအရေးကြီးလာတယ်ပေါ့နော်ဆိုတော့ဒီကျွန်တော်တို့တွေကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှုလိုအပ်လာပါတယ်အဲ့ဒီလိုအပ်တဲ့အဲ့ဒီလိုဆုံးဖြတ်နိုင်မှုကဘာတော့လဲဆိုဒီဝေဖန်ပိုင်းကြနိုင်တဲ့စိတ်ရှိဖို့အရန်ကိုအရေးကြီးပါတယ်အခုလောလောဆယ်အခြေအနေမှာပေါ့နော်ကြုံတွေ့နေရတဲ့လွယ်ကူတဲ့အခြေအနေမှာရှိပါသေးတယ်ကျွန်တော်တို့ကတကယ်ကို hard decision လို့ခေါ်တဲ့ဒီတေချာကိုခက်ခက်ခဲခဲလိုရတဲ့ဆုံးဖြတ်ချက်တွေကိုမလိုရသေးဘူးပေါ့နော်ဥပမာပြည်သူကိုပစိုးလန့်ပြရမှန်းနဲ့ပြည်သူကိုလေးလေးစားစားဆက်ဆက်နဲ့မသူ့ကိုရွေးမလဲဆိုရင်ဒါရီကအရန်ကိုဒါလွယ်ကူတဲ့ဆုံးဖြတ်ချက်ပေါ့နော်ဒီအာသာကြီးပြောနေလို့ပေါ့ဝယ်ကမကောင်းဘူးပြုထုတ်လဲလိုက်လို့ပြောတဲ့လူကိုဝန်ကြီးခံမလားတေချာနားလဲတက်ကြွတဲ့သူဝန်ကြီးခံမလားဒါရီကအရန်ကိုလွယ်ကူတဲ့ decision လေးပါဒါပေမဲ့နောက်ပိုင်းမှာပေါ့အရန်ကိုတချို့ဆုံးဖြတ်ချက်ပြအခုလိုထင်တာမြင်တာမရှိတဲ့ဆုံးဖြတ်ချက်တွေကိုဆုံးဖြတ်ရမယ့်အချိန်ကြီးရောက်လာနိုင်ပါတယ်ပေါ့နော်ဥပမာခုလာမဲ့ election မှာဆွေးနွေးတော့မှာပေါ့အဲကျွန်တော်တို့အနေနဲ့မတ်တယောက်ကဒီမျိုးချစ်မျိုးဆောင်ဥပဒေကိုထောက်ခံမယ်ဒါပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရတော့မထောက်ခံမှုဆိုတဲ့သူနဲ့မျိုးချစ်ဥပဒေကိုတော့မထောက်ခံနိုင်ဘူးဒါပေမဲ့2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့တော့ထောက်ခံမယ်ဆိုတဲ့လူမျိုးကိုဘယ်သူကိုရွေးမလဲဆိုတာမျိုးကြတော့တချို့လူတွေအနေနဲ့တော့ခက်ခဲတဲ့ဆုံးဖြတ်ချက်တွေဖြစ်လာနိုင်ကြအကြောင်းကြီးရှိပါတယ်ဆိုတော့ကိုယ်အနေနဲ့ဒီဝေဖန်ပိုင်းကြနိုင်တဲ့စိတ်ရှိဖို့လိုတယ်ဘယ်ရာကကိုယ်တိုင်ပြုတော့ပိုအရေးကြီးတယ်ကိုယ်တိုင်ပြုတော့ပိုတော့ပိုအရေးကြီးတယ်စရဖြစ်ပေါ့နော်ဆိုတော့ဆုံးဖြတ်ချက်တွေကပို့ပြီးတော့အရေးကြီးလာနိုင်ပါတယ်ပြောချင်တာတော့နော်ပြည်သူတွေအနေနဲ့အထူးသဖြင့်လူငယ်တွေအနေနဲ့ဒီဝေဖန်ပိုင်းကြနိုင်တဲ့စိတ်ကိုရှိဖို့ပို့ပြီးတော့ critical thinking mindset ဖြစ်ဖို့အတွက်လိုအပ်တယ်လို့ယုံကြည်ပါတယ်အဲ့လိုဖြစ်ဖို့လည်းစူးစမ်းကြပါလို့တိုက်တွန်းချင်ပါတယ်
ပတ်စင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ပါရှင် VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာပေါ်မှာနားဆင်ဖတ်ရှုနိုင်ပါတယ်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
American တရုတ်ဆက်ဆံရေးဟာဒီကနေ့ကဘာမှာရေးပါဆုံးကိစ္စရပ်ဖြစ်ပြီး27ရာစုနှစ်ကိုပုံဖော်မဲ့ရေးကိစ္စဖြစ်တယ်လို့ American နိုင်ငံသားရဲ့ဝန်ကြီး John Kerry ကပြောပါတယ်တရုတ်နိုင်ငံရဲ့အရွယ်အစားနဲ့စီးပွားရေးလက်ရှိဖြစ်နေတဲ့လှင်မြန်ပြီးအရေးကြီးတဲ့ပြည်ပင်ပြောင်းလဲရေးတွေကြောင့်နှစ်နိုင်ငံဆက်ဆံရေးမှာကြီးမားတဲ့အလားအလာကောင်းတွေရှိနေပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့မူဝါဒဟာမူပေါင်းနှစ်ရက်အပေါ်မှာအခြေခံထားတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။မတူကွဲပြားမှုတွေကိုအပြည့်သဘောဆောင်ကင်တွေ့တာနဲ့ဘုံတူညီတဲ့အကျိုးစီးပွားမျိုးမျိုးမှာပူးတွဲကြိုးပမ်းမှုတွေကိုအပြည့်သဘောဆောင်ညှိနှိုင်းဆောင်ရွက်တာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့အမေရိကန်ရဲ့ဆက်ဆံရေးမှာရရမေးစရာဖြစ်နေတဲ့ကိစ္စတစ်ခုကတော့ တောင်တရုတ်ပင်လယ်မှာတင်းမာမှုတိုးလာနေတဲ့ကိစ္စပါ။အဲဒီမှာအငင်းပွားနေတာတွေကိုထင်းထင်းသိမ်းသိမ်းလုပ်ပြီးငြိမ်းချမ်းစွာဖြေရှင်းဖို့သက်ဆိုင်တဲ့နိုင်ငံအားလုံးကိုအမေရိကန်ကတိုက်တွန်းနေပါတယ်။အငင်းပွားစရာနောက်ကိစ္စတစ်ခုကစိုက်ဘာလုံခြုံရေးကိစ္စပါ။အမေရိကန်ကုမ္ပဏီတွေရဲ့ကုန်သွယ်ရေးလျှို့ဝှက်ချက်တွေနဲ့တခြားအရေးပါတဲ့အချက်လက်တွေကိုအင်တာနက်ကနေဘယ်လိုမျိုးခိုးယူတာပဲဖြစ်ဖြစ်အမေရိကန်ကအခိုင်အမာကန့်ကွက်ပါတယ်။လူအခွင့်အရေးနဲ့ပတ်သက်ရင်တော့နိုင်ငံအားလုံးရဲ့နိုင်ငံသားတွေအနေနဲ့လက်တွန့်ပြန်ခံရမယ့်အရေးစိုးရိမ်မနေရပဲသူတို့ရဲ့မကျေနပ်ချက်တွေကိုလွတ်လပ်ပွင့်လင်းစွာနဲ့ငြိမ်းချမ်းစွာဖော်ထုတ်ခွင့်ရဖို့အမေရိကန်ကအမြဲပဲလှုံ့ဆော်ပြောဆိုပါတယ်။ဒါကြောင့်လဲဟောင်ကောင်ကဒီမိုကရေစီလူလာတဲ့ဆန္ဒပြပွဲတွေနဲ့တရုတ်နိုင်ငံရဲ့ဘယ်နေရာကမဆိုလူအခွင့်အရေးကိစ္စတွေကိုအမေရိကန်ကဖွင့်ဟပြောဆိုတာပါ။ဒီကွဲပြောင်းမှုတွေကနိုင်ငံဆက်ဆံရေးကိုဆက်ပြီးဆန်းသတ်နေမှာဖြစ်နေတယ်လို့စီးပွားရေးအပါအဝင်တခြားကိစ္စရပ်တွေမှာအမေရိကန်နဲ့တရုတ်ပူးပေါင်းဆောင်ရွက်ရေးကိုအတားအဆီးမဖြစ်သင့်ဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်။အခုဆိုရင်အမေရိကန်နဲ့တရုတ်စီးပွားရေးလုပ်ငန်းတွေအကြားကုန်စည်နဲ့ဝန်ဆောင်မှုတွေအပြန်လန်ဖလှယ်တာဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ600ဘီလီယံနီးပါးရှိနေပြီးအပြန်လန်ရင်းနှီးမြှုပ်နှံမှုက100ဘီလီယံနီးပါးရှိပါတယ်။ကုန်သွယ်ဆက်ဆံရေးအပြင်ရာသီဥတုပြောင်းလဲမှုဆိုင်ရာနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေတဲ့စွမ်းအင်အသစ်တွေဖော်ထုတ်ရေးမှာလည်းအမေရိကန်နဲ့တရုတ်တို့အာရုံထားလှုပ်ဆောင်နေပါတယ်။ဒါအပြင်အီရန်နိုင်ငံနျူကလ িয়ার လက်နက်မပိုင်ဆိုင်ရေးနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းရှင်းရေးတရုတ်ရဲ့ဂျိုးပန်အားထုတ်မှုတွေပေါ်အမေရိကန်ကအားတက်ပါတယ်။အာဖဂန်နစ္စတန်ငြိမ်းချမ်းရေးနဲ့ပြည်လည်သိမ်းပြရေးလှုပ်ဆောင်မှုတွေမှာလည်းတရုတ်ကအထောက်အကူပြုပါတယ်။အာဖရိကတိုက်မှာအီဘိုလာရောဂါတက်ဖြည့်ရေးအတွက်အမေရိကန်ဒေါ်လာ130ကူညီမယ်လို့တရုတ်ကပြောထားပါတယ်။အဓိကအင်အားကြီးနိုင်ငံတစ်ခုနဲ့ထိုးထွက်လာနေတဲ့အင်အားကြီးနိုင်ငံတစ်ခုတို့နှစ်ဖက်အကျိုးစီးပွားအတွက်ဘယ်လိုပူးပေါင်းဆောင်ရွက်နိုင်လဲဆိုတာကိုသက်သေပြဖို့အမေရိကန်နဲ့တရုတ်မှာအခွင့်အလမ်းတစ်ခုရှိနေပါတယ်။အဲ့ဒီလိုလှုပ်ဆောင်ခြင်းအားဖြင့်ကမ္ဘာတဝန်းတည်ငြိမ်ရေးကြွယ်ဝရေးနဲ့ငြိမ်းချမ်းရေးတို့အတွက်အလားအလာတွေကိုတိုးတက်စေမှာဖြစ်ပါတယ်ခင်ဗျာ
။ယေရီကန်ဆိုရာရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရာရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အဖို့မဟုတ်ကြောင်းထပ်မံအသိပေးရပါတယ်ရှင်။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြမှာပါ။
အမေရိကန်သမ္မတဘရက်အိုဘားမားဟာအရှေ့အာရှနဲ့ဒေသတွင်းထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံမြို့တော်နေပြည်တော်ကိုဗိုလ်ဟုနေ့ညနေပိုင်းမှာဆက်ရောက်သွားပါတယ်။အဲဒီညီလာခံကြီးမှာအရှေ့တောင်အာရှအသင်းဝင်နိုင်ငံ10နိုင်ငံရဲ့ခေါင်းဆောင်တွေနဲ့အမေရိကန်၊တရုတ်၊ရုရှား၊အိန္ဒိယစတဲ့နိုင်ငံတွေအပါအဝင်တခြားနိုင်ငံပေါင်း10နိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်ကြဖို့စီစဉ်ထားပါတယ်။အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးတို့ရဲ့တရုတ်နိုင်ငံပေကျင်းမြို့မှာပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲကနေအဓိကပြဿနာတစ်ခုဖြစ်တဲ့ဖန်လော်အီတန်းွေရှော့ချရေးအတွက်အစီအစဉ်တည်းရဲ့ချမှတ်နိုင်ခဲ့တဲ့အကြောင်းဘူရူးနီကကြေညာလိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာကမ္ဘာပေါ်မှာကာဗွန်နိုင်အောက်ဆိုက်တန်းွေအများဆုံးထုတ်လုပ်တဲ့နိုင်ငံတွေဖြစ်တဲ့အတွက်အခုလိုသဘောတူညီချက်ရလိုက်တာဟာရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးအတွက်ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတွေကအဓိကအခန်းကဏ္ဍအဖြစ်အထောက်အကူပေးနိုင်တော့မှာဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကတနင်္လာနေ့နောက်ပိုင်းစီးရီးယားနိုင်ငံအတွင်းမှာလေကြောင်းတိုက်ခိုက်မှု16ကြိမ်ပြုလုပ်ခဲ့တယ်လို့အမေရိကန်စစ်ဘက်ကပြောဆိုပါတယ်။အဓိကတိုက်ခိုက်တဲ့နေရာတွေကတော့မြေပြင်တိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေတဲ့တူရကီနယ်စပ်ကကိုဘာနီမြို့တစ်ဝိုက်မှာဖြစ်တယ်လို့ဆိုပါတယ်။မကြာသေးခင်ရက်ပိုင်းအတွင်းယူကရိန်းနိုင်ငံအရှေ့ပိုင်းဒေသတွေထဲကိုရုရှားတန်ချက်ကကားတွေနဲ့လက်နက်ကြီးတွေတိုက်ခိုက်ရေးတပ်သားတွေနောက်ထပ်ထပ်ပြီးတော့ဝင်ရောက်လာတာတွေ့ရတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့ကပြောဆိုပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ဂျက်ဆင်ဝစ်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တာပါရှင်ကျမတို့ထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ကြတဲ့သရရှင်အားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.